စကိုင်းတိုင်းဘက်ကျွလမြို့ဝင်ထွက်ကိုဒီနေ့ပဲပြည်စောထိနယ်စစ်ကောင်စီတပ်တွေကထပ်ပစ်လိုက်ကဒေသခံတွေကိုပြည်သူစစ်သင်တန်းအတင်းတက်ခိုင်းနေတယ်လို့ဒေသခံတွေပြောတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးမဆုံလုံပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကျွလမြို့ကိုမတ်လ၁ရက်နေ့ကနေစပြီးတော့ပြည်စောထိတွေနဲ့စစ်ကောင်စီတပ်တွေကမြို့အဝင်ထွက်တွေကိုပိတ်ခဲ့တာဖြစ်ပါတယ်။ဆယ်ရက်နေမှာပြန်ပြီးတော့ဖွင့်ပေးခဲ့ပေမဲ့ဒီကနေ့မတ်လ15ရက်နေ့မှာတော့ပြန်ပိတ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကတရားဝင်စာထုတ်ပြီးတော့ပိတ်တာမျိုးမဟုတ်ပဲဖြူစောထီးတွေရဲ့သဘောထားနဲ့ပိတ်တာမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါတယ
်။ဆယ်ရက်နေ့ကနေဆယ်ရက်နေ့ထိမိုက်ပိတ်တယ်လို့ပြောတယ်။အဲ့ဒါနေဆယ်ရက်နေ့နောက်ပိုင်းကနေတော့မှ14ရက်နေ့ထိဖွင့်တယ်ပေါ့။ဒါကဒီနေ့လည်းပြန်ပိတ်တယ်ပေါ့လေ။အဲ့လိုကျွန်တော်တို့ကြားနေရတယ်မိုက်။ဟုတ်။သူတို့ကတရားဝင်စာထုတ်ပြီးတော့မှပိတ်တာမျိုးလည်းမဟုတ်ဘူးပေါ့မကြီးအဲ့တော့ကျတော့ဟိုသူတို့အဝင်ခံတဲ့နေ့ဆိုရင်ဖွင့်တာပဲသူတို့အဝင်မခံတဲ့နေ့ဆိုလို့ရှင်ပိတ်တာပဲအဲ့လိုဖြစ်နေတာပေါ့
မတ်လ14ရက်နေ့ကပြူစောတိအဖွဲ့တွေကဒေသခံပြည်သူတွေကိုအစည်းအဝေးခေါ်ပြီးတော့ရက်ရွာကိုကာကွယ်နိုင်မှုအတွက်ပြည်သူစစ်တင်တန်းကိုတက်ကြဖို့ဖိအားပေးပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကျွန်းလာမြို့နယ်တဆက်တည်းဖြစ်တဲ့ရှမ်းစုနဲ့တက်ကုန်းရွာတွေကဒေသခံတွေကိုပြည်သူစစ်တင်တန်းတက်ခိုင်းတာဖြစ်ပါတယ်။မြို့ပေါ်ရက်ွက်တွေကဒေသခံတွေကိုလည်းပြည်သူစစ်တင်တန်းတက်ကြဖို့ပြောခဲ့တယ်လို့ဆိုပါတယ်။2022ခုနှစ်နိုဝင်ဘာလလောက်တုန်းကလည်းကျွန်းလာမြို့တွေကအေးမမြိုင်ရက်ွက်အပါအဝင်ရက်ွက်တချို့ကဒေသခံတွေကိုပြည်သူစစ်တင်တန်းပေးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။အခုလိုမျိုးပြည်သူစစ်တင်တန်းတွေကိုအတင်းကျပ်တက်ခိုင်းတာမျိုးတွေရှိတာကြောင့်ဒေသခံတွေကကျွန်းလာမြို့တွေကနေထွက်ခွာသွားလို့ကြပေမဲ့ပြူစောထီးတွေကမြို့အဝင်ထွက်တွေအားလုံးကိုပိတ်လိုက်ပြီးတော့မြို့တွေကနေထွက်ခွေမပေးဘူးလို့ကျွန်းလာမြို့တက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကိုညီက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။မနေ့ကသူတို့အစည်းအဝေးခေါ်တယ်လို့ပြောတယ်အမကြီး။ခေါ်ပြီးတော့မှဒီဟိုပေါ့နော်ရှမ်းစုနဲ့တက်ကုန်းဆိုတဲ့ကျွန်းလာနာလီရဲ့ရွာကိုဟိုမတက်မနေရပေါ့လေတအိမ်တရပုံစံမျိုးနဲ့သူတို့မဲနိုင်မဲနိုင်ပြီးတော့မှကြတဲ့အိမ်ကြီးကတော့ပြကြပေါ့ဟိုပေါ့နော်ပြတင်တန်းတက်ရမယ်ပေါ့ဒီလိုလေးတွေဟိုကလောက်ထားတာလीပြီးတော့ဟိုရှိကြတာအဓိကတော့ဆရာမကြီးသူတို့မျိုးလေးကလူတွေလည်းဟိုအဝေးကိုရှောင်ရင်နေရတယ်တော်တော်များများရှိတယ်ဆိုတော့ကျွန်တော်တို့သိရတယ်ပေါ့နော်နောက်ထပ်ဟိုကျွန်တော်တို့လည်းအကူအညီတောင်းတာမျိုးလေးတွေလည်းရှိတယ်ပေါ့အဲခက်နေတာကဘာလဲဆိုတော့သူတို့မျိုးလေးကနေမျိုးပြင်ထွက်ဖို့ကိုကဟိုတော်တော်ခက်ခဲတဲ့အနေအထားမှာရှိတယ်တကယ်လို့မိသွားရဆိုရင်လည်းရိုက်ခံရတာလို့အနှိမ့်ဆက်ခံရတာလို့အဲအဲ့ဒါမျိုးလေးတွေလည်းကြည့်တယ်လို့ကျွန်တော်တို့ဟိုတစ်ဆင့်ပြန်ကြားရတာပေါ့ဆရာမကြီ
းကျွန်းလာမျိုးကပြူစောတိအဖွဲ့တွေကမျိုးတွေကဒေသခံပြည်သူတွေကိုအတင်းအဓမ္မဖိအားပေးပြီးတော့ရက်ွက်ထဲမှာလုံခြုံရေးကင်းဆောင်ခိုင်းတာလို့လုပ်တယ်လို့ငွေကြေးတောင်းခံတာတွေလည်းလုပ်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုလုပ်တာကတော့သူတို့အတွက်လူအင်အားစုပြီးသားဖြစ်တယ်လို့လူမှုကိုအကာအကွယ်ယူတာမျိုးလည်းဖြစ်တယ်လို့ကျွန်းလာမျိုးတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကိုညီကရှုမြင်ပါတယ
်၁၂ရက်၁၃ရက်ဝန်းကျင်နောက်ကနေပြီးတော့မှသူတို့အစည်းအဝေးတွေစခေါ်ပြီးတော့မှဒီလုံခြုံရေးဆောင်ခိုင်းတာလို့အဲနောက်တစ်ခုကဟိုဂိတ်ဒီမှာအဆောင်ထားတာတို့အဲဒီလိုတွေလုပ်နေတာမျိုးလေးတွေရှိတယ်အဓိကတော့ဟိုပေါ့အမကြီးဒီသူတို့ရေလုံလုံကြီးအတွက်လို့ပဲကျွန်တော်တို့ကယူဆတာပေါ့ယူဆတယ်ဆိုတာကဟိုကျွန်တော်တို့ကြားရတလောက်တော့ဒီမြို့ကန်တွေကိုမဖြစ်မနေကင်းဆောင်ရမယ်ဂိတ်ဒီမှာဆောင်ပေးရမယ်ဒါမျိုးတွေလုပ်ပြီးတော့မှသူတို့ကတော့မြို့ထဲမှာပဲအေးအေးဆေးနေနေကြတယ်ဆိုတော့အတန်မျိုးတွေလည်းကျွန်တော်ကြားနေရတာပေါ့လေကျွန်တော်သုံးသပ်တာတော့ဘာပဲဖြစ်တော့မြို့ဟိုသူတို့အတွက်လည်းလူအင်အားလည်းဟိုစုပြီးသားဖြစ်တယ်အဲနောက်တစ်ခုကသူတို့ရဲ့လုံလုံကြီးအတွက်လည်းပူစိတ်ချရတယ်ပေါ့နော်နောက်တစ်ခုကဒီဟိုလူတို့ကိုအကာအကွယ်ယူတဲ့သဘောလို့လည်းကျွန်တော်တို့အဲ့လိုလည်းကျွန်တော်တို့ယူဆတယ်ပေါ့နော
်မြမစစ်တပ်နဲ့ပြူစောတိအဖွဲ့တွေကအကြောင်းရင်းမသိရပဲကျွန်းလာမြို့အဝင်ထွက်တွေကိုပိတ်ထားတာလောက်ဝက်လောက်ရှိလာပြီဖြစ်ပါတယ်ဒါကြောင့်ကျွန်းလာမြို့ကိုအာကိုအာထားပြုတ်ပြီးတော့ရောင်းဝယ်ဖောက်ကားလုပ်နေကြရတဲ့သူတွေမှာအခက်အခဲဖြစ်ကြရတယ်လို့ကုံစီစီးစစ်မှုတွေပါရပ်တန့်ကုန်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမျိုးမြို့ကိုပိတ်ထားလိုက်တာကြောင့်ကျွန်းလာတနယ်လုံးကဒေသခံတွေအတွက်ကျန်းမာရေးအရေးပေါ်ကိစ္စတွေမှာဒုက္ခရောက်ကြရတယ်လို့စားရေးတောက်ရေးအတွက်လည်းခက်ခဲနေကြရတယ်လို့ပြောပါတယ်ကျွန်းလာမြို့နယ်တွေကခြေရွာတွေကိုလည်းမြမစစ်တပ်ကနေမြေရှင်းလေးစစ်ကြောင်းတွေဝင်တယ်လို့ခြေရွာကနေအိမ်တွေကိုလည်းမီးရှို့တာတွေရှိတာကြောင့်ဒေသခံတွေမှာစစ်ဘေးတိမ်းရှောင်နေကြရတာတွေလည်းရှိပါတယ်ရှင်